မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာလူညိုရေးစခန်း15ခုတိုးချဲ့ဆောက်လုပ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ဒါဟာအကြမ်းဖက်ပဋိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ရဲ့လူညိုရေးအတွက်စဉ်းစားဆောင်ရွက်တာဖြစ်နိုင်တယ်လို့ရခိုင်လွှတ်တော်အမတ်တချို့ကပြောပါတယ်။ရခိုင်ပြည်နယ်လူညိုရေးတိုးမြှင့်ပေးဖို့လွှတ်တော်တွင်မှလည်းအရင်ကတောင်းဆိုမှုတွေရှိခဲ့တာကြောင့်ခုလိုလှုပ်ဆောင်မှုရတယ်လို့ယူဆနေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပါမယ်။
အတွာလာများတဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာလူကြိုရေးစခန်း15ခုတိုးချဲ့ဆောက်လုပ်နေတဲ့အကြောင်းပြည်တွင်းမီဒီယာတချို့မှဖော်ပြထားတာပါဒီသတင်းနဲ့ပတ်သက်လို့ရခိုင်လွှတ်တော်အမတ်တချို့ကတော့နယ်စပ်ဒေသတရားမဝင်ခိုးဝင်မှုတွေကိုထိထိရောက်ရောက်ကင်တွယ်ဖို့အခုလိုလှုပ်ဆောင်တာဖြစ်နိုင်တယ်လို့ပြောပါတယ်ရခိုင်ပြည်နယ်ရဲ့လူကြိုရေးတိုးမြှင့်ဆောင်ရွက်ဖို့ပြည်ခဲ့တဲ့နှစ်အတွင်းလွှတ်တော်မှတောင်းဆိုမှုတွေရှိခဲ့တဲ့အတွက်လည်းအခုလိုနယ်စပ်ဂိတ်တွေတိုးချဲ့ပြီးလူကြိုရေးတိုးမြှင့်လှုပ်ဆောင်တာဖြစ်နိုင်တယ်လို့ပြည်ခဲ့တဲ့နှစ်နိုဝင်ဘာလကရခိုင်ပြည်နယ်လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတိုးမြှင့်ဆောင်ရွက်ပေးဖို့လွှတ်တော်မှအဆိုပြုခဲ့သူတဦးဖြစ်တဲ့ရသေးတော်ကိုစားပြုရခိုင်လွှတ်တော်အမတ်ဒေါက်ခင်စောဝေကပြောပါတယ
်အမားကအရင်ကဒီအဆိုတစ်ခုတင်ခဲ့တယ်ပေါ့နော်ဒါဆိုရင်အမားတို့ရဲ့ဒီအနောက်ဖက်တကားဆိုတာဒီဘင်္ဂလားဒေ့ရှ်နဲ့အမားတို့ရဲ့မောင်တော်နေဆက်ကြားမှာဒီဗမာပြည်ချင်းစီယုတ်ကနေတယ်ဒါပေမဲ့ဒီချင်းစီယုတ်ကလုံလောက်မှုမရှိဘူးအနည်းတဲ့ဝင်ထွက်ကိုထွက်တာတွေရှိနေတဲ့အခါကျတော့ဒီဘင်္ဂလီလူဦးရေရတယ်တော်တော်များလာတာကိုတွေ့ရတယ်အဲ့ဒီတည်းကြောင့်အမားတို့အနေနဲ့ဒီဟာတွေကိုထိသိမ်းဖို့အတွက်ပေါ့နော်ဒါလေးတွေကိုဟိုအဆောင်အချောက်လိုတွေပေါ့ဒီခိုးဝင်တာတွေဒီပဲဖြစ်နေတာကိုတွေ့ရတယ်ဒါပေမဲ့ထိထိရောက်ရောက်လည်းမဖမ်းမိဘူးပေါ့ဒါပေမဲ့အခုအချိန်မှာဒီဆင်းငါးခုဖွင့်ရတာကိုအမလည်းကြာနေမှာဖဲရပါတယ်ဒါပေမဲ့အတီးအကျပင်နေရပင်နေရဆိုတာအမကတော့မသိသေးဘူးဟိုဘာပဲဖြစ်ဖြစ်ပေါ့လေဒီအမနဲ့အဆိုတင်ထားပူတယ်ဒီလိုနဲ့အမတို့နိုင်ငံကိုဒီလိုကာကွယ်လိုက်လို့ရှိရင်တော့ပူပြီးတော့တယ်ဆီရောက်တော့မယ်လို့တော့ထင်တယ်အမကတော့လေ
ရခိုင်မှာနေဆက်လုံခြုံရေးစခန်းတွေတိုးမြှင့်ချထားမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပြည်နယ်အစိုးရတာဝန်ရှိသူတွေအပါအဝင်အစိုးရဘက်ကလည်းဆက်သွယ်မေးမြန်းခဲ့ပါတယ်။မြို့ပါသမရပြောခွင့်ရဦးရထွက်ကတော့ရခိုင်လုံခြုံရေးအတွက်ပြည်စင်ဆောင်ရွက်မှုတွေရှိနေတယ်ဆိုတာကလွဲလို့အသေးစိတ်သူမသိရှိတဲ့အကြောင်းပြောပါတယ်။
အော်အဲကျွန်တော်သိစိတ်မသိဘူးပြလုံချိုးတွေပြန်လဲပြင်ဆင်ဆောင်ရွက်နေဆိုတော့ပဲသိတယ်အဲရခိုင်ပြည်နယ်ဆိုရကလုံတာဆိုတော့အဲ့ဒီကတင်းထုတ်ပြန်ရင်ဖို့မေးမှသိမယ်သူကဒေသအစိုးရတွေကဒီမှာသူ့မှာရှိတဲ့တွုတ်ပြည်နယ်မှာရှိတဲ့ရဲတပ်ဖွဲ့တွေပေါင်းပြီးတော့ဆောင်ရွက်တာဟုတ်ကျွန်တော်ကအရင်လိုအကုန်လုံးဘဟုဝါလုပ်တာမဟုတ်တော့ဘူးလေသူဒေသမှာသူကသူလုံနေပြည်စိုးမိုးတဲ့လုံချိုးတွေသူကသူဆောင်ရွက်နေတာရှိတယ်ဟုတ်ဒီလိုကျွန်တော်ကသိစိတ်မသိဘူးပါဗျာသိစိတ်ကတော့မြေမှာလက်တွေ့ကောင်တယ်ပေါ့တော့သူတို့ကို
ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကိုတော့အကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ပြင်ပြခွင့်မရခဲ့ပါဘူး။လက်ရှိရခိုင်ဒေသမှာတော့ပြိပခါတွေဖြစ်လာရင်ကာကွယ်ပေးနိုင်တဲ့လုံခြုံရေးတပ်ဖွဲ့အင်အားအလုံအလောက်မရှိသလိုလက်ဆက်ဒေသခိုးဝင်မှုတွေကိုလည်းထိထိရောက်ရောက်ကာကွယ်နိုင်ခြင်းမရှိသေးဘူးလို့မြေပုံမြို့ပြည်သူ့လွတ်တော်အမတ်ဦးဖေတန်းကပြောပါတယ
်။ဒီရတပ်ဖွဲ့မှာပေါ့နော်ကျွန်တော်အင်အားတိတ်ပြီးနေတယ်နောက်ရခင်မီလက်နက်တွေမရှိဘူး။အဲ့ဒါကြောင့်ပဲအဖြစ်တွေမှာဆိုလေအပြတ်နာဖြစ်တယ်ဒုက္ခတွေစကားမှာနောက်ပြီးတော့သူရှိတာတမ်းမှာပြတ်နာဖြစ်တယ်အဲအဲ့လိုဖြစ်နေတာတွေကြောင့်ရဲကိုခင်မီလက်နဲ့အင်အားတွေတပ်ပြီးဖို့လိုတယ်နောက်ပြီးတော့အဲ့မှာဘင်္ဂလားဒေ့ရှ်နေစားမှာကျွန်တော်လူဝင်လူထွက်ခိုးဝင်ခိုးထွက်တာတွေရှိရဲအဲတစ်ဖက်မှာဟိုဒီ RSO လို့အဖွဲ့မျိုးကိုအဲ့ဒါတရင်တင်တာတွေပြီးနေတယ်ဆိုတဲ့တရင်တွေကထွက်ပေါ်နေအဲအဲ့ဒီကြောင့်ကျွန်တော်တို့ကပြောပြောဒီမှာဟိုတကောင်ကြီးလည်းကောက်မဲ့ကာလဆိုတော့လူဝင်လူထွက်ကိုစောင့်ကြည့်ဖို့လိုတယ်ပြဿနာမဖြစ်အောင်တည်တည်ဖြစ်နေတဲ့အခြေအနေမှာနောက်ဆက်ပြဿနာလုံးပြမဖြစ်ရအောင်ပေါ့နော်ကျွန်တော်တို့အဲ့လိုမျိုးနိုင်ငံတော်ကလူချုံရေးအတွက်တာဝန်ယူပေးထားတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗ
ျပြီးခဲ့တဲ့ဘတ်လာကမြန်မာနိုင်ငံမှာကျင်းပတဲ့ဘင်္ဂလားပင်လယ်အော်ဒေသတွင်ကဏ္ဍစုံဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာ BIMSTEC စီဝေးပွဲကိုတက်ရောက်လာတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့မြန်မာသမ္မတဦးသိန်းစိန်တို့တရားတွေ့ဆုံခဲ့တာတွေရှိသလိုအဲ့ဒီတွေ့ဆုံမှုတွေနဲ့အခုနယ်စပ်ဒေသလုံခြုံရေးတိုးမြှင့်မဲ့ကိစ္စဆက်ဆက်မှုရှိမရှိဆိုတာကတော့သေချာမသိရပါဘူးရှင်